ီးခဲ့တဲ့နှစ်ကအာဏာရပြီး၃ရက်ကြာမှဖြတ်သိမ်းခဲ့တဲ့ပစိဖိတ်ရဝန်ဒေတာကုံတွယ်ရေးသဘောတူစာချုပ်ကိုပြန်လည်ဝင်ရောက်ဖို့စဉ်းစားကြဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာတာပရိနေကသူ့ရဲ့ထိတ်တန့်စီးပွားရေးနဲ့ကုံတွယ်ရေးဆိုင်ရာအကြံပေးတွေကိုတိုက်တွန်းလိုက်ပါတယ်။သမ္မတအိုဘားမားလက်ထက်ကဆွေးနွေးညှိနှိုင်းခဲ့တဲ့ပစိဖိတ်ရဝန်ဒေတာကုံတွယ်ရေးသဘောတူညီစာချုပ် TPP အပေါ်အကျိုးအမြတ်တွေကိုချိန်ဆကြည့်ဖို့သမ္မတထရမ့်ကသူ့ရဲ့စီးပွားရေးဆိုင်ရာအကြံပေးအသစ်လဲရီကတ်လိုနဲ့အမေရိကန်စီးပွားရေးကိုယ်စားလှယ်ရောဘတ်လိုက်သီဇာတို့ကိုပြောခဲ့တယ်လို့အင်ဖြူတော်မှာပြုလုပ်တဲ့လေယာကုံတွယ်ရေးအစည်းအဝေးတက်ရောက်ခဲ့တဲ့လေယာစိုက်ပျိုးရေးလုပ်တဲ့ပြည်နယ်တွေကလွှတ်တော်အမတ်တွေကပြောပါတယ်။နီဘရာစကာပြည်နယ်ကိုယ်စားလှယ်ဘန်ဆက်စီကသမ္မတထရမ့်ရဲ့သမ္မတထရမ့်ကပစိဖိတ်ရဝန်းဒေသကုံတွယ်ရေးသဘောတူညီချက်အပေါ်သဘောထားပြောင်းလာတာဟာသတင်းကောင်းဖြစ်တယ်လို့ဆိုပါရယ်အမေရိကန်အနေနဲ့တရုတ်ရဲ့လိမ်လည်လှည့်ပြားမှုတွေကိုဆန့်ကျင်ပြီးလွတ်လပ်စွာကုန်သွယ်ခွင့်နဲ့ဥပဒေကိုလေးစားယုံကြည်မှုရှိတဲ့ပစိဖိတ်ဆက်တနိုင်ငံကိုဦးဆောင်တာဟာအကောင်းဆုံးနည်းလမ်းဖြစ်လိမ့်မယ်လို့လည်းသူကပြောပါရယ်အမေရိကန်လက်သမားတွေအတွက်ပုံမကောင်းမွန်တဲ့ကုန်သွယ်ရေးသဘောတူညီမှုတွေဆွေးနွေးသွားဖို့ရှိတယ်လို့လည်းအစည်းအဝေးအဖွဲ့မိန်ကွန်းမှာသမ္မတထရမ့်ကသတင်းတောက်တွေနဲ့လွှတ်တော်အမတ်တွေကိုပြောခဲ့ပါရယ်